မုံတိုင်းတန်ကြောင့်ပြည်သူတွေကြုံတွေ့လာနိုင်တဲ့အရေးအကြီးဆုံးကျန်းမာရေးရှုထောင့်ကစပြီးတင်ပြပေးပါမယ်ရှင်။သောရရှင်များရှင်တဘာဝဘီအန်ရဲ့ကြာရောက်ခဲ့ပြီးတဲ့နောက်ကျန်းမာရေးပြဿနာတွေကိုရင်ဆိုင်မှုအတွေ့မြန်မာနိုင်ငံကျန်းမာရေးဌာနနဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးဌာနတွေမှာတမျိုးသားလုံးဆိုင်ရာစီမံကိန်းတွေမုံတိုင်းမကြမီကတည်းကရေးဆွဲထားပြီးဖြစ်တယ်လို့သိရှိရပါတယ်။ဒါပေမဲ့ကုလသမဂ္ဂကအကူအညီပေးရေးကမ်းလှမ်းတဲ့အခါမှာတော့စစ်အစိုးရကချက်ချင်းမတုံ့ပြန်ခဲ့ကြောင်းကမ္ဘာသတင်းအသီးသီးမှဖော်ပြခဲ့ပါတယ်။မုံတိုင်းလွန်ကျန်းမာရေးပြဿနာတွေကိုကင်တွဲရမှာဘင်္ဂလားဒေ့ရှ်အတွေ့အကြုံကိုအခြေခံပြီးမြန်မာနိုင်ငံမှာကြုံတွေ့ရမယ့်အလို့တွေကိုပြည်သူ့ကျန်းမာရေးဆိုင်ရာအငြိမ်းစားနိုင်ငံတကာဝန်ထမ်းတချို့နဲ့တွေ့ဆုံမေးမြန်းခဲ့တာကိုဦးတင်မောင်တန်းကတင်ပြပေးပါအောင်ရှင်
။မုံတိုင်းကမြန်မာနိုင်ငံကိုဦးတည်နေပြီလို့သတင်းတွေဖြစ်လာခဲ့တဲ့တောက်ကြားနေ့မှာမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အပါအဝင်အစိုးရမဟုတ်တဲ့နိုင်ငံတကာလူမှုဝန်ထမ်းအဖွဲ့အစည်းအနည်းဆုံးနှစ်ဖွဲ့ကအရေးပေါ်ပြင်ဆင်မှုအစည်းအဝေးတွေကျင်းပခဲ့ကြတယ်လို့အဆိုပါအဖွဲ့တွေနဲ့နှိစက်တဲ့ပုံကိုယ်တွေကပြောကြပါတယ်။ကျမ်းမာရေးဝန်ကြီးဌာနရဲ့ပြင်ဆင်ချက်နဲ့ပတ်သက်ပြီး VOA ကဖုန်းဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်မရရှိခဲ့တဲ့အတွက်ခုတိုင်သတင်းမရရှိသေးပါဘူး။ဒါပေမဲ့တဘာဝဘေးအန္တရာယ်ပြင်ဆင်ရေးဆိုင်ရာတမျိုးသားလုံးအစီအစဉ်တက်ကိုကျမ်းမာရေးဝန်ကြီးဌာနကရခိုင်ကလေးကရေးဆွဲထားပြီးဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုမှအကြီးအကဲအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့သူတူက VOA ကိုအခုလိုပြောပြပါတယ်။
National plan မှာတော့ရှိရဲ့ဆရာဥမာတဘောကပေါ့နော်သူတို့မှားတယ်အဲ့လို chlorine ကိုပေါ့နော်ရေတန့်ပေးဖို့တော့အဲ့ဒါတွေကိုတော့ဟိုပစ္စည်းရှင်တော့အစိုးရကတော့လုတ်တော့လုတ်တာပဲအစိုးရဆိုတာလေဟို NGO စင်းနဲ့တွဲပြီးတော့ပေါ့နော်သူတို့တွေ UN တို့ပါလို့ねသူတို့လုတ်တော့လုတ်တယ်ဆရာအရင်တိုင်းမှာအစိုးရဟိုဒီဟို public health section မှာ theory ရတော့သူတို့အကုန်ရှိတာပဲ
အလားတူပဲမြန်မာနိုင်ငံမှာတဘောဝဘေးအန္တရာယ်ကြားရောက်နိုင်မွယ်ရှိတယ်လို့ရန်ကုန်မြို့ရှိကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစည်းအဝေးကလည်းအကဲဖြတ်ခဲ့ပြီး2000ခုနှစ်ဝင်းကျင်ကလေးကစီမံကိန်းတရက်ကိုရေးဆွဲထားခဲ့ပါတယ်။အဲဒါလိုဌာနဆိုင်ရာနဲ့နိုင်ငံတကာအစ်စ်မှပြင်ဆင်ချက်စီမံကိန်းတွေရေးဆွဲထားပြီးရှိခဲ့ပေမဲ့ကုလသမဂ္ဂကအကူအညီပေးဖို့ကမ်းလှမ်းတဲ့အခါစစ်ဆိုးရွားကချက်ချင်းမတုံ့ပြန်နိုင်ခဲ့တာကိုကမ္ဘာသတင်းအေဂျင်စီအသီးသီးကတက်လာခဲ့တဲ့သတင်းတွေထဲမှာတွေ့ရှိခဲ့ရပါတယ်။ဒါပေမဲ့ကုလသမဂ္ဂနဲ့စစ်ဆိုးရွားတို့မနေ့ကတော့တွေ့ဆုံဆွေးနွေးနိုင်ခဲ့တယ်လို့သိရှိရပါတယ်။အစိုးရအတိုင်းဝိုင်းနဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူရဲ့အလို့ရရေးမီးနဲ့ပြန်လည်နေရာချထားတဲ့ကိစ္စတွေကိုအာယုံထားလှုပ်ဆောင်မှုသက်ဆိုင်ရာတိုင်းမှုတွေကိုညွှန်ကြားချက်ထုတ်လိုက်ပြီလို့သိရှိရပါတယ်။ပျက်စီးသွားတဲ့အေယာပြင်ဆင်ရေးတွေကိုတော့လူတွေကသူ့ဘာသာသူပြင်ဆင်ကြလိမ့်မယ်လို့တိုင်းမှုတွေကိုပြောဆိုထားကြောင်းသိရှိရပါတယ်။ဒါပေမဲ့မုံတိုင်းလွန်ကျန်းမာရေးပြဿနာတွေကိုစဉ်းစားတဲ့အခါမှာတော့အသက်နဲ့ပစ္စည်းဥစ္စာဆုံးရှုံးကြရတာ၊အိုးမဲ့အိမ်မဲ့ဖြစ်ကြရတာတစ်ဆက်တည်းစိတ်ပိုင်းလူမှုရေးပိုင်းတည်ရောက်မှုရှိတာတွေကိုလည်းကျန်းမာရေးနောက်ဆက်တွဲပြဿနာတွေအဖြစ်နိုင်ငံတကာမှာထည့်သွင်းစဉ်းစားခဲ့ကြတာတွေ့ရပါတယ်။ရုပ်ပိုင်းဆိုင်ရာကျန်းမာရေးကိစ္စတွေကတော့အင်မတန်သိသာထင်ရှားလာပါတယ်။ပြည်သူ့ကျန်းမာရေးဆိုင်ရာအလုပ်တွေလုပ်ခဲ့တဲ့မြန်မာနိုင်ငံကနိုင်ငံတကာအဖွဲ့အစည်းကြီးတရက်ရဲ့အကြီးတန်းဝန်ထမ်းဟောင်းတစ်ယောက်ကအခုလိုပြောပြပါတယ
်။ချက်ချင်းလုပ်ရမယ်။ဒါကတော့ရေတန့်ရှင်းရေးပဲ။ရေကိုရေကောင်းရေတန့်ရဖို့အတွက်ကဒါချက်ချင်းလုပ်ရမှာ။နောက်ပြီးတော့မှဖြစ်နေတဲ့ယောဂဖြစ်တဲ့လူတွေကိုအကူပေးရမယ်ဟာတိုက်ဝင်းရှော်ဝန်ကိုက်ဝန်သွားတဲ့ဟာနဲ့နောက်ပြီးတော့မှနမိုးနေရအသက်ရှူလမ်းကြောင်းနဲ့ပတ်သက်ပြီးတော့မှဖြစ်တတ်တဲ့ဟာတွေကအများဆုံးဖြစ်တတ်တယ်။နောက်တစ်ခုကမျက်စိနဲ့ရေပြားပြောရလို့ရှိရင်တော့ရေနဲ့ပတ်သက်ပြီးတော့မှဖြစ်တာယောဂတွေကဖြစ်တတ်တဲ့အတွက်ကြောင့်ချက်ချင်းလုံးဝမဲ့အလုပ်ကတော့ဒီလူလူကျမကြီးနဲ့ပတ်သက်ပြီးတော့ကရေကောင်းရေတန်းရဖို့အတွက်နောက်တော့ရေတို့စီမံကိန်းနေနဲ့ကဒီရေကိုတန့်စင်အောင်လုပ်တဲ့ဆေးပြားတွေကိုပေးဖို့ဒီနောက်ပြီးတော့မှကျမရေးနဲ့ပတ်သက်တဲ့ပညာပေးအချက်အလက်တွေကိုလုပ်ဖြန့်ဝေဖို့ဆိုရင်ဥမာအဖြစ်ဆိုရင်ရေကိုကြိုချက်ပြီးတောက်ဖို့ဆိုရဟာမြန
်ဘင်္ဂလားဒေ့ရှ်တိုင်းကစီဒါဆိုင်ကလုန်းမုန်တိုင်းအတွေ့အကြုံရဆိုရင်ဝမ်းပြက်ဝမ်းရောင်ယောဂါအဆုတ်အအေးမိနမိုနီးယားယောဂါမျက်စိနဲ့အရေးပြားကုဆက်ယောဂါတိုက်ဖိုက်ယောဂါတွေဟာမုန်တိုင်းအဖြစ်အတွေ့ရများခဲ့တဲ့ယောဂါတွေဖြစ်ကြပါတယ်အဲဒါလိုယောဂါတွေကိုကာကွယ်ကုသရမှာဘင်္ဂလားဒေ့ရှ်နိုင်ငံဟာခရိုင်ကိုခရိုင်အတွက်စေဝါကုသရေးအဖွဲ့ပေါင်း438ဖွဲ့ကတနေ့24နာရီတပတ်9ရက်လုံးအလုပ်လုပ်ခဲ့ကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စီးရင်ခန်းစာမှာဖော်ပြထားပါတယ်။ဆိုင်ကလုန်းကြောင့်ဖြစ်ပေါ်လာတဲ့ကျန်းမာရေးကိစ္စတွေကိုဖြေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကျန်းမာရေးဦးစီးဌာနမှာဌာနတရဖွင့်နေဆောင်ရွက်ခဲ့ပါတယ်။မြို့နယ်ဆရာဝန်ကြီးတွေရဲ့ရုံးမှာလည်းတီးကြအဖွဲ့တွေဖွဲ့လှုပ်ဆောင်ခဲ့ပါတယ်။ကျန်းမာရေးပညာပေးဌာနကကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အကူအညီနဲ့ပညာပေးရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပါတယ်။နနကင်တပ်ဖွဲ့တွေကလည်းစံစားစရာနဲ့တောက်ရည်တွေကိုဖြန့်ဖြူးရမှာအခြေပြစ်အလုပ်လုပ်ခဲ့ကြပါတယ်။လိုအပ်တဲ့နေရာတွေကိုစေဝါတွေမပြတ်အောင်ပို့ပေးခဲ့ကြပါတယ်။အစိုးရရဲ့ထိပ်ပိုင်းကလည်းမုံတိုင်းတန်ခံခဲ့ရတဲ့နယ်မြေတွေမှာအလုပ်တွေကိုတောက်လျှောက်က ြီးကျက်သွားခဲ့ကြတာကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာတွေ့ရှိခဲ့ရပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆိုင်ကလုန်းမုန်တိုင်းလွန်ကျန်းမာရေးအလုပ်တွေကိုလုပ်တဲ့အခါအဓိကဦးစားပေးလုပ်ရမယ့်အလုပ်သုံးလုပ်ရှိတယ်လို့အစိုးရခန်းစာမှာဆိုထားပါတယ်။ရေကိုတန့်စီအောင်လုပ်ဖို့စက်ရုံတွေမလုံလောက်၊ရက်စီမီမရရှိနိုင်တဲ့အခြေအနေမှာရေတန့်တွေရအောင်လုပ်ရမယ့်အလုပ်ဟာထိတ်တန့်ဦးစားပေးထားရမယ့်အလုပ်ဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကရေတန့်ဆေးပြားတွေထောက်ပံ့နိုင်ပါတယ်။အစိုးရအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ရေးကလည်းအထူးအလေးထားလှုပ်ဆောင်ကြရတဲ့အလုပ်ဖြစ်ပါတယ
်။တခြားအဟာတွေကတော့အစိုးရကျန်းမာရေးဌာနရဲ့ဒီဖွဲ့စည်းတွေအားလုံးကလက်တွဲပူးပေါင်းဆောင်ရွက်ပြီးတော့မှလူတွေလူထုကျန်းမာရေးနဲ့ပတ်သက်ပြီးခုနကဖြစ်နိုင်တဲ့ရောဂါတွေကိုကာကွယ်ဖို့အတွက်ကိုဖြစ်နေရင်လည်းကုပေးဖို့အတွက်ကိုတို့ကနေပြီးတော့မှ planning ပေါ့စီမံချက်တွေတို့ရေးဆွဲရတယ
်။ဒါပေမဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတယောက်ကတော့အစိုးရကနိုင်ငံတကာအကူအညီကိုယူဖို့တုံ့ဆိုင်နေလိမ့်မယ်လို့ထင်မြင်ပါတယ်။အကြောင်းကတော့ဒေါက်ဆန်းစုကြည်ကိုလွတ်ဖို့တောင်းဆိုလာမလားလို့ဗိုလ်ချုပ်ကြီးတွေကစိုးရိမ်နိုင်လို့ပါပဲလို့ဆိုပါတယ်။မင်္ဂလာဒေ့ရှ်နိုင်ငံမှာတော့အဲဒလိုပူပေါင်းဆောင်ရွက်နိုင်မှုညှိနှိုင်းဆောင်ရွက်ရေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထားရှိခဲ့တာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံခဲ့ပါတယ်။ဒါအပြင်တဘာဝဘေးရန်ရဲ့ကိုစီမံခန့်ခွဲတဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံဟာမုံတိုင်းကိုတုံ့ပြန်ဆောင်ရွက်တာကိုပဲအာရုံစိုက်ခဲ့ပြီးပြဿနာကိုအကျယ်ပြန့်ချဉ်းကပ်ဆောင်ရွက်ဖို့အားနိုင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ပြခဲ့ပါတယ်။နိုင်ငံတစ်နိုင်ငံမှာအခြားတဘာဝဘေးရန်ရဲ့တွေကြားရောက်ရင်ပြင်းပြင်းစင်စင်ရှိရင်ဆိုင်နိုင်ဖို့ရည်ရွယ်ပြီးကျေပြန့်နှက်ဆက်တဲ့စီမံကိန်းတရက်နဲ့ပြင်ဆင်ဖို့လိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်ပြင်ဆင်ရေးဖွဲ့စည်းရေးလက်ကျင်ရေးတွေကိုအမျိုးသားလုံးဆိုင်ရာစီမံကိန်းတရက်ချမှတ်လှုပ်ဆောင်ဖို့လိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ပြထားကြောင်းပါခင်ဗျာ။